နာသိမ့်ပြီးဖိနှိပ်ချုပ်ရှက်လာတဲ့အတွက်လွတ်လပ်တဲ့သတင်းမီဒီယာဟာအွန်လိုင်းမှာယက်တည်နိုင်အောင်ကြိုးပမ်းနေရပါတယ်။ဒါပေမဲ့စစ်အာဏာမသိမ့်မီကလည်းသတင်းမီဒီယာမှာလွတ်လပ်မှုရှိတာမဟုတ်ပါဘူး။အထူးသဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လာရင်သတင်းသမားတွေအများဆုံးဖိနှိပ်ခံရတာတွေ့ရပါတယ်။ရိုဟင်ဂျာနဲ့ပတ်သက်တဲ့ writer သတင်းတော်ကျော်စိုးဦးနဲ့ဝါလုံးကိုအမှုလုပ်တာဟာထင်ရှားပါတယ်။2001ကတည်ထောင်တဲ့နေရင်းစရာနဲ့2012မှာတည်ထောင်တဲ့ DMG Development Media Group စတဲ့ရခိုင်သတင်းဌာနတွေကတော့ online ကနေထုတ်ဝေနေဆဲဖြစ်ပါတယ်။ NLD အစိုးရလက်ထက်2019ဇွန်လကစပြီးစစ်အာဏာသိမ်းတဲ့2012 February အထိရခိုင်မြို့နယ်၈ခုနဲ့ချင်းမြို့နယ်တစ်ခုမှာတနည်းခွဲကြော်ကြော်အင်တာနက်ပိတ်ထားပါတယ်။ COVID-19 ရောဂါကြောင့်ပညာရေးမှာအင်တာနက်ကိုအားကိုးနေခြင်းရခိုင်ပြည်နယ်မှာအင်တာနက်ပိတ်ထားတဲ့အတွက်လူငယ်တွေနစ်နာဆုံးရှုံးပြီးသတင်းလွတ်လပ်မှုပျော်ဆုံးရပုံကိုရေးထားတဲ့2020နိုဝင်ဘာလထုတ် Time Magazine ဆောင်းပါးဟာလွန်ခဲ့တဲ့မေလက Human Rights Press Award ဆုကိုရရှိသွားပါတယ်။ရည်သူကတော့မြောက်ဦးမြို့သားကိုကျော်စန်းလိုင်းနဲ့အလွတ်သတင်းတောင်အမလီဖိတ်ဘိန်းတို့ဖြစ်ပါတယ
်သူတို့ဟာဆရာနာမသိမ်းပြီးဇန်နဝါရီလမှာသတင်းသမားခုနှစ်ဦးကိုတွေ့ဆုံပြီးရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခအကြောင်းမေးမြန်းကြပါတယ်တကယ်တော့2016အောက်တိုဘာမှာစတင်တဲ့ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးလှုပ်ချိန်ကစပြီးသတင်းမီဒီယာကိုအမျိုးမျိုးချုပ်ချယ်လာတာပါ2019မှာခွင့်ပြုချက်မရဘဲသတင်းယူရင်ပါလာတဲ့ကင်မရာနဲ့ကွန်ပျူတာအသိမ်းခံရဖို့များပါတယ်။အေအေရခိုင်တပ်က2018မှာထိုးစစ်ဆင်တဲ့အခါတပ်မတော်ကလည်းမီးကုံရန်ကုံပြန်လည်တိုက်ခိုက်တဲ့အတွက်အရက်သားအများအပြားတေဆုံးပါတယ်။ DMG နဲ့နေရင်စရာသတင်းဌာနအပါအဝင် website 230ကိုပိတ်ထားဖို့2020 March လထဲမှာအစိုးရကအမိန့်ထုတ်ပါတယ်။အေအေတပ်တော်ကလည်းအကြမ်းဖက်အဖွဲ့အဖြစ်ကြီးညာပါတယ်။NLD အစိုးရဟာပထမ၄နှစ်မှာသတင်းမီဒီယာကို32ကြိမ်တရားစွဲပြီးတပ်မတော်က17ကြိမ်တရားစွဲပါတယ
်။ DMG သတင်းဌာနဟာမြို့နယ်တနေမှာသတင်းတောက်တဦးထားတဲ့အတွက်သတင်းတောက်18ရောက်ရှိပြီး AA နဲ့တပ်မတော်အကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကိုအရင်ဆုံးသတင်းပို့နိုင်ပါတယ်။2019မေလကစပြီးစစ်အာဏာသိမ်းချိန်အထိနှစ်နှစ်နီးပါးအတွင်းရခိုင်စစ်ဘေးဒုက္ခတွေအကြောင်းဆောင်းပါးပေါင်း152ဆောင်းထုတ်ဝေနိုင်တယ်လို့ဆိုပါတယ်2019မေလမှာ DMG Editor ချုပ်ကိုအောင်မင်းဦးကိုမတရားအသင်းနဲ့ဆက်သွယ်မှုနဲ့အစိုးရကစွဲချက်တင်ထားလို့အခုတည်းကတိတ်ဆောင်နေရဆဲဖြစ်ပါတယ်ဒါပေမဲ့ DMG သတင်းကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ online မှာဆက်လက်ထုတ်ဝေနိုင်တာဟာ DMG သတင်းအဖွဲ့ရှင်းသင်နေတာကိုပြတ်တရာရောက်ပါတယ်
ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့ AA တပ်တော်ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာပြီးတစ်နှစ်ကြာတဲ့အခါလွန်ခဲ့တဲ့ March 17ရက်နေ့ကဒီကြီးညာချက်ကိုစစ်ကောင်စီကရုတ်သိမ်းလိုက်ပါတယ်။ AA နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့တရားစွဲခံရသူ200ကျော်ရှိတဲ့အနက်လွတ်မြောက်လာသူ102ဦးရှိကြောင်းအောက်တိုဘာ31ရက်နေ့ထုတ် DMG သတင်းမှာဖော်ပြပါတယ်။ရခိုင်ဗုဒ္ဓဘာသာဝင်ရိုဟင်ဂျာမွတ်စလင်နဲ့ကမန်မွတ်စလင်တွေကို2016မှာကွင်းစင်းလေးလာခဲ့သူသူတေတီအိမ်တီရီသူကသတင်းအချက်လက်စုဆောင်းရတာအလွန်ခက်ခဲပုံကို Frontier စာဆောင်မှာရေးဘူးပါတယ်ဒုက္ခရောက်ရတာတွေကိုနိုင်ငံသားကသိရအောင်ပြောကျင်လွန်းတဲ့အတွက်ပုံကြီးချဲ့တာမျိုးဖြစ်သွားတာကိုမကြာခဏကြုံတွေ့ရတာဟာလဲသတင်းစုဆောင်းရမှာအခက်အခဲတစ်ခုဖြစ်တယ်လို့ဆိုပါတယ
်ဝါရင်ဆုံးနရင်းစာသတင်းဌာနကိုဓကအခြေဆိုင်ရခိုင်ဒီမိုကရေစီဓမ္မတစုက2001စက်တင်ဘာလမှာတည်ထောင်လာမှုအနှစ်20ရှိနေပါပြီပထမဆုံးအီးမေးလ်နဲ့သတင်းပို့ပါတယ်နောက်အလုံယုံဆွေးနွေးပွဲကျင်းပပြီး2001 AP မှာနရင်းစရာသတင်းသမား3ဦးကိုလ်ကတာမှာတင်တန်းတက်ပါတယ် BBC AIR PTI သတင်းဌာနတွေကဝါရင်သတင်းသမားတွေပို့ချတဲ့တင်တန်းဖြစ်ပါတယ်အခုတော့နရင်းစရာသတင်းစင်ကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့အွန်လိုင်းမှာကြည့်နိုင်ပါတယ်။နရင်းစရာရဲ့ထုတ်ဝေချက်တွေကိုကြည့်ရတာဟာပြန်လည်ထူထောင်ရေးမှာအပြုသဘောနဲ့ပါဝင်နေပုံရပါတယ်။2016 February လမြောက်ဦးမြို့မှာကျင်းပတဲ့သရုတ်တအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာတိုင်းရင်းမီဒီယာတွေဟာညဉ့်ညံ့ရေးနဲ့တင့်မြတ်ရေးကို ပေါ်ဆောင်ရမယ်ဆိုတဲ့ဆောင်ပုတ်ချမှတ်ထားပါတယ်အပြည့်ရထားယုံနဲ့ငြိမ်းချမ်းရေးမရနိုင်ပဲတရားမျှတမှုသဟဇာတဖြစ်မှုစတဲ့တိုးတက်ဖွံ့ဖြိုးမှုတွေပေါ်ပေါက်လာမှသာငြိမ်းချမ်းရေးရနိုင်မှာဖြစ်ကြောင်းငြိမ်းချမ်းရေးမီဒီယာရဲ့လက်ဦးစရာတဦးဖြစ်တဲ့နော်ဝေးပညာရှင်ဒေါက်တာယိုဟန်ဗင်ဂျက်ဂါဂျန်ကအဆိုအမိန့်ရှိဦးပါတယ်ခင်ဗျာ